ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရခိုင်တဲကိုဝင်လာတဲ့ပပုအပူပိုင်းမုံတိုင်းမဝင်ရောက်ခင်ကတည်းကထိုင်းအစိုးရကကြိုတင်သတိပေးချက်တွေနဲ့ပြင်ဆင်မှုတွေလုပ်ထားတဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေစိုးစိုးဝါးဝါးအခက်အခဲဖြစ်နေတယ်ဆိုတာကိုမကြားရသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားကြီးကာကွယ်ရေးကွန်ရက်ကပြောပါတယ်ထိုင်းချေဆိုင်ဗီဒီယိုရင်းနောက်မအေးမာကတင်ပြပါလိမ့်မယ်နော်
ထိုင်းနိုင်ငံနဲ့ကခရိုင်အပြီးပြီးမှာမြန်မာရွှေပြောင်းလူသမားတွေအ ਨੇ ဆုံးသိမ်းနဲ့ချီပြီးအလုပ်လုပ်ကြနေကြတာပါထိုင်းဆိုရရဲ့ကြိုတင်ပြင်ဆင်မှုတွေကြောင့်ထိုင်းတောင်ပိုင်းအပူပိုင်းမုန်တိုင်းဖြစ်နေတဲ့နေရာမှာနေထိုင်နေကြတဲ့မြန်မာရွှေပြောင်းလူသမားတွေသုံးတရာဖြစ်လို့အကူအညီတောင်းတာမျိုးတွေမရှိသေးတဲ့အကြောင်းမြန်မာရွှေပြောင်းလူသမားအခွင့်အရေးကိုရရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ထိုင်းနိုင်ငံအစိုးရလည်းဒီဟာလာကူလာမယ်ဆိုတာကိုအေယဝင်သူကသုံးရင်းနဲ့နိုင်စီးစင်းဒီတက်ဒီတက်ခဲဒီကအစကျော်ဒီကပြင်ရထားတဲ့တော့ဟိုကျွန်တော်ဒီမှာရှင်းပြောင်းလို့ဒီမှာရှိရဟိုစုစုံကြီးကအခက်အခဲဖြစ်ပေါ်လာဆိုအတန်အခုချိန်ကြီးကျွန်တော်လည်းစောင့်ကြည့်နေမသိသေးပါဘူးခင်ဗျာ
ထိုင်းနိုင်ငံအစိုးရအနေနဲ့မှုန်တိုင်းသတိပေးချက်တွေကိုကြိုတင်ထုတ်ပြန်ထားတဲ့အတွက်ကောဒီလူရာတွေကိုရှင်းပြောင်းခိုင်းထားတဲ့အတွက်ပါထိုင်းတောင်ပိုင်းကပြည်သူတွေအနေနဲ့မှုန်တိုင်းကိုရောက်ချိန်မှာစူးစူးဝါးဝါအခြေအနေတွေကိုမကြုံခဲ့ရဘူးလို့လည်းသူကပြောပါတယ
်ဒီရဲ့မိုးလေကတာဟင်းတိုင်းမှုန်ကျုပ်ကိုယ်တိုင်အေးဝင်းသူကသူရဲ့ထုတ်ပြန်တဲ့နောက်ပိုင်းမှာသူကအဲ့ဒီတောင်မှရှိတဲ့ဒီတက္ကံပြည်သူတွေအမှုတွေတိုင်းနဲ့ပတ်သက်မှာဘယ်လိုစီစဉ်ရမလဲနောက်အမှန်တကယ်ဖြစ်ပေါ်လာမဲ့ဒီကြီးကြီးဆံဖြစ်နေတဲ့ဒီတက္ကံအားလုံးမှာလည်းသူ့ရဲ့ပြည်သူတွေကိုဒေလူရောက်ဒီချိန်ကြောင်းထားတာဒီနောက်အမှုကေကမှုတွေသူကလုံလုံရင်းရင်းနဲ့သူကအပြည့်ချထားတဲ့အကြောင်းဒီဆွဆွရင်းရနေထားမှုတွေကျွန်တော်သိရှိတာမတွေ့ရဘူ
းမုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်ရကလေမိုးသဲထန်စွာရွာသွန်းပြီးလေကြီးတွေတိုက်ခတ်နေတယ်လို့ပင်လေပြင်မှာလဲနှိုင်းနေကြီးနေပါရဲ့အဲ့ဒီဒေတာဘက်မှာတော့ထိုင်းစစ်တပ်ကအရေးပေါ်စီးရုံတွေလုပ်ပေးထားပြီးပုံတိုင်းစစ်ပြည်သူတွေကိုကယ်ဆယ်ရေးတွေလုံခြုံရေးတွေအပြည့်အဝချပေးထားပါတယ်ပတ္တနီခရိုင်ထဲမှာတော့ပင်လေပြင်မှာငါးဆန်းလေတစည်းတိမ်းပေါက်ပြီးထိုင်းနိုင်ငံသားတအူထိုင်းနိုင်ငံသားတအူသေဆုံးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်ရှင်